ဒီနေ့တရင်သာရှင်းလင်းပွဲကိုလွတ်တော်နိုင်ကသူရဥရှိမန်းနဲ့အတူပြည်သူ့လွတ်တော်ကိုယ်စားလှယ်တွေဖြစ်ကြတဲ့သူရဦးအေးမြင့်ဦးမောင်မောင်သိန်းတို့တက်ရောက်ခဲ့ကြပြီးတရင်တော်တွေက6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအမျိုးသားပညာရေးဥပဒေအကြောင်းတွေကိုမေးမြန်းခဲ့ကြပါတယ်။တရင်တော်တို့ကဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးမေးမြန်းခဲ့ရမှာလက်ရှိ12ကြိမ်မြောက်လွတ်တော်အစည်းအဝေးကာလအတွင်းမှာလှုပ်ဆောင်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အကျုံးဝင်မဝင်ပေါ့ဒီလိုမိတဲ့သဘောဖြစ်ပါတယ်အဲဒါလေတရားဝင်တော်လာပြဖို့ထားတဲ့အတွက်အဲ့ဒီတိုင်းပဲဖြစ်ဖို့များပါတယ်အချိန်ကာလအနေနဲ့ကတော့ခုနကပြောလိုပဲအဲဒီလိုဆောင်ရဲအရင်းနဲ့ပဲပြောမယ်ဆိုရင်တော့ဒီ12ချိန်မြောက်လွတ်တော်ပုံမှန်အစည်းအဝေးကာလအတွက်မှာပဲဖြစ်နိုင်ပါတယ်ဒီတိုင်းပဲတမလို့သားကူလည်းနဲ့တွေ့တဲ့နေရာမှာဖွဲ့စည်းပုံအချိန်ကဥပဒေပြင်ဆင်ရေးတင်မကပါဘူးမကြမ်းတဲ့နိုင်ငံတည်ဆောက်ရေးနိုင်ငံလုံခြုံရေးနိုင်ငံကာကွယ်ရေးမှာတမလို့ခန့်ခန္ဓာကဘယ်လိုပါဝင်ရမလဲပါဝင်နေတယ်တကယ်မလွတ်တော်ခန့်ခန္ဓာမှာဘယ်လိုပါဝင်ရမလဲဘယ်လိုပါဝင်နေတယ်ဆိုတာကိုလွတ်တော်ရဲ့သဘောထားပြောမယ်ဆိုလို့ရှိရင်ပါတီရဲ့သဘောထားကိုပြောကြတယ်ဖြစ်ပါတယ
်အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့ចောင်းသားတွေဥဆောင်တဲ့ဒီမိုကရေစီပညာရေးပြုပြင်ပြောင်းလဲရေးဥဆောင်ကော်မတီကအစိုးရလွတ်တော်နိုင်ငံလုံးဆိုင်ရာအမျိုးသားပညာရေးပြုပြင်ပြောင်းလဲရေးကိုယ့်ရဲ့ NNER နဲ့ចောင်းသားတွေ၄ပွင့်ဆိုင်တွဲဆုံဆွေးနွေးရေးတောင်းဆိုထားတာကိုအစိုးရကသဘောတူထားပါတယ်။လာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာအဲ့ဒီ၄ပွင့်ဆိုင်ကိုယ်စားလှယ်တွေဟာရန်ကုန်တက္ကသိုလ်ဝင်းထဲမှာဆွေးနွေးကြမှာလည်းဖြစ်ပါတယ်။အဲ့ဒီအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ဘက်ကကြိုးပမ်းဆောင်ရွက်ပေးမှာဖြစ်ကြောင်းလည်းသူရဥရှိမန်းကပြောပါတယ်။
အဲ့တော့ဒီနေ့အကြောင်းသားတွေအခုလိုဖြစ်တဲ့ကိစ္စကတော့အမျိုးသားပညာရေးဥပဒေပေါ်မှန်မှုတည်ပြီးတော့ဖြစ်ပေါ်လာတဲ့ကိစ္စဖြစ်တဲ့အတွက်ဒီအမျိုးသားပညာရေးပြုပြင်ပြောင်းလဲဖို့အလွတ်ချက်တွေအတွက်စာရနိုင်ဖို့အတွက်ကတော့ပြီးခဲ့တဲ့ရက်ပိုင်းတည်းကဆွေးနွေးသွားတဲ့သူတို့ကလေးပွင့်ဆိုင်ပေါ့လေလေးပွင့်ဆိုင်ကိစ္စကိုစောင့်ကြည့်ပါဒီပေါ်မူတည်ပြီးတဲ့အခါမှာအမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ဖို့အတွက်ဒီလေးပွင့်ဆိုင်အစည်းအဝေးကနေပြီးတော့အဖြေဖြေကောင်းနေပေါ်ထွက်လာနိုင်မှာဖြစ်ပါတယ်အကြမ်းမြင့်တိလောက်ကလာမယ့်တရက်နေ့ဖေဖော်ဝါရီတည့်နေ့မှာတက်မှတ်ထားတဲ့နေရာမှာလုပ်မှဖြစ်ပါတယ်အဲ့ဒီအစည်းအဝေးကိုလည်းမိမိတို့လက်တော်ကူလည်းများလည်းတက်ရောက်မှဖြစ်ပါတယ်
၆ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအတွက်ကိုလည်းပြည်အောင်စုလွှတ်တော်ကအတိပြုထားတာမို့မကြာမီကာလအတွင်းမှာတွေ့ဆုံနိုင်အောင်လွှတ်တော်ဘက်ကအကောင့်ထဲပေါ်ကြိုးပမ်းနေတယ်လို့လည်းပြောပါတယ
်၆ပွင့်ဆိုင်ဆွေးနွေးပွဲကိစ္စကပြည်အောင်စုလွှတ်တော်ကဆုံးဖြတ်ထားတဲ့ကိစ္စဖြစ်တဲ့အတွက်ဒိဋ္ဌိနဲ့ပတ်သက်လို့မလွဲမသွေတွေ့နိုင်ကြဖို့အတွက်မိမိတို့လွှတ်တော်ဆရာအဖွဲ့အစည်းများဒီလိုပဲဆွေးနွေးထားပါတယ်အဲဒီနေရာမှာတော့ခုန၆ပွင့်ဆိုင်ဆွေးနွေးပွဲနောက်ပိုင်းမှာရရှိလာမယ့်အဖြစ်များတော့ဆက်လက်ပြီးတော့နော်နားထောင်မှုပဲဖြစ်ပါလိ
မ့်မကြသေးခင်ရပိုင်းတွင်းကသူရဥရှိမန်းဟာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တီးတန့်တွေ့ဆုံခဲ့သလိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာလက်ရှိနိုင်ငံရေးအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာ